ပြင်သစ်နိုင်ငံပါရီမြို့မှာချက်တပြင်းတွေကအခုလက်သမတ်ကပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ကြီးရဲ့နှစ်ရက်ကြာဆွေးနွေးပွဲကိုစတင်နေပြီဖြစ်ပါတယ်။အဖွဲ့ဝင်193နိုင်ငံကကိုယ်စားလှယ်တွေဟာအမေရိကန်နိုင်ငံရဲ့အဖွဲ့ဝင်အဖြစ်နဲ့ပြန်လည်လျှောက်ထားချက်အတွက်မဲခွဲပြီးဆုံးဖြတ်ဖို့လည်းရှိပါတယ်။ UNESCO အဖွဲ့ကြီးဟာအစ္စရေးဆန့်ကျင်မှုတွေနဲ့ဘက်လိုက်မှုတွေရှိနေတယ်လို့မှားယွင်းတဲ့စီမံခန့်ခွဲမှုတွေရှိတယ်ဆိုပြီးသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018မှာအမေရိကန်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒီဖွဲ့ကမနှုတ်ထွက်ခင်ကအမေရိကန်ဟာ UNESCO ဖွဲ့ရဲ့ရန်ပုံငွေ5ပုံတစ်ပုံကိုထည့်ဝင်လှူဒန်းနေတဲ့အများဆုံးလှူတဲ့အလှချက်မှာအမေရိကန်နှုတ်ထွက်သွားတဲ့နေရာမှာတရုတ်ကအထူးသဖြင့် AI ဉာဏ်ရည်ထူးနဲ့နည်းပညာဆိုင်ရာပညာရေးလုပ်ငန်းတွေနဲ့ UNESCO ဖွဲ့ရဲ့မူဝါဒပိုင်းမှာလွှမ်းမိုးချဲ့လည်လာမှာကိုစိုးရိမ်တာကြောင့်အမေရိကန်က UNESCO ဖွဲ့ရဲ့ကိုပြန်ပြီးဝင်ကျင်ကြောင်းဒီလအစောပိုင်းမှာအမေရိကန်ရရှိတွေကပြောကြားခဲ့တာဖြစ်ပါတယ်အခုလောက်ဖွဲ့ရဲပြောင်းဝင်မှုရှောက်ထားတဲ့အစီအစဉ်မှာ UNESCO အဖွဲ့ရဲ့လာမယ့်2024အတွက်ကုန်ကျငွေနဲ့ကျွေးကြံတွေကိုပြန်ပြီးဆက်ရမှာသုံးဖို့အတွက်အမေရိကန်ကဒေါ်လာတန်150ချထားပေးဖို့လဲသမ္မတဂျိုးဘိုင်ဒန်အဆိုအရကတောင်းခံထားပါတယ်။2021မှာ UNESCO ကပါလက်စတိုင်းကိုအဖွဲ့ဝင်ဖြစ်လက်ခံခဲ့တဲ့နောက်ပိုင်းအမေရိကန်နဲ့အစ္စရေးကဒီအဖွဲ့အတွက်ငွေကြေးထောက်ပံ့မှုတွေကိုရပ်ဆိုင်းခဲ့တာဖြစ်ပါတယ်။